kinana khnya di di jay myama pi ko twa rung ga tamaha kinana ha san jin sana pya de lu rin ne ne nya ma yin sai yin chung twi ga ya de lo si ya ba de ai a phit sin ko a chin chung le pyaw aw khnya
well I visited Tarakan state and went to Aung Myint Galar ward and talked to the people living in that ward
si khan pi ko jaw dong ga chano ha di Aung Myint Galar yak kwat ga lu rin ne twi song saka pyaw ga ba de နောက်ဘူးသီးတောင်ကျင်းအောင်ကိုတွားပြီးတော့မတရားဖမ်းဆီးခံထားတဲ့နိုင်ငံတကာဆန္ဒမှုအဖွဲ့အစည်းဝန်ထမ်း၄ဦးကိုတွေ့ဆုံပါတယ်။ကျွန်တော်ဟာရခိုင်ဒေသအာဏာပိုင်တွေနဲ့လည်းတွေ့ဆုံပါတယ်။ဘုန်းကြီးကျောင်းတွေကိုလည်းတွားပါတယ်။စစ်တွေကဘုန်းကြီးကျောင်းမှာတန်ဃာတော်တွေနဲ့ကောင်းကောင်းမွန်မွန်စကားပြောဆိုခဲ့ပါတယ်။ဒါတွေပါပဲ။အဲ့ဒီမှာကျွန်တော်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ညီညီချင်းချင်းဆန္ဒပြမှုတစ်ခုလည်းကြုံခဲ့ရပါတယ်။ဒီဆန္ဒပြတဲ့တနေရာမှာကျွန်တော်ရက်ပြီးတော့ဆန္ဒပြသူတွေတဲကတအုပ်နဲ့စကားပြောပြီးအမြင်ချင်းဖလှယ်ခဲ့ပါတယ်။ကျွန်တော်တာဝန်ထမ်းဆောင်မှုတွေကိုသူတို့ဘာကြောင့်ဒီလိုမျိုးစန့်ကျင်ရလဲဆိုတာကျွန်တော်ကြားခဲ့ရပါတယ်။သူတို့ရဲ့ခံစားချက်တွေကိုကောင်းကောင်းနားလည်သိရှိခွင့်ရခဲ့ပါတယ်
။ဟုတ်ကဲ့မိသီလာမှာတွေ့တွေ့ခဲ့ရတယ်ပြောပါဦးခင်ဗျာ
။ In Mithila was totally different because what I faced I had planned to go to Mithila.
မိသီလာမှာကျတော့လုံးဝတခြားစီပါ။ကျွန်တော်ဟာမိသီလာကအထီးကျုံးကြောင့်အင်အားစွန့်ခွာခဲ့ရသူတွေခိုးလုံနေတဲ့စခန်းတစ်ခုကိုသွားဖို့စီစဉ်ပါတယ်။အဲ့ဒီအစီအစဉ်အတွက်အစိုးရနဲ့အစောပိုင်းကလေးကညှိနှိုင်းထားပြီးသားပါ။ဒါနဲ့ကျွန်တော်မိသီလာကိုည10နာရီလောက်ရောက်သွားတော့လူ200လောက်ရှိတဲ့ဆန္ဒပြလူအုပ်ဟာကျွန်တော်ကားကိုဝိုင်းအောင်ပြီးတော့ကားမှန်တွေတကားတွေကိုထုထောင်းကြပါတယ်။အော်ဟစ်ဆဲဆူကြပါတယ်။ကားတန်းလည်းယက်သွားပါတယ်။ဘာကြောင့်ဒီလိုယက်သွားတယ်ဆိုတာကျွန်တော်မသိပါဘူး။နောက်ဆုံးမှကံအားလျော်သွားပဲကားတန်းဆက်ပြီးတော့ရွေ့ပါတယ်။အဲ့ဒီခါမှာရဲတွေတယောက်ဆနှစ်ယောက်ဆရှိနေပါတယ်။ဒါပေမဲ့သူတို့ဝင်ရောက်ဟန်တာခြင်းမရှိကြပါဘူး။ဒါကြောင့်ကျွန်တော်လည်းအင်အားစွန့်ပြီးတော့ခိုလုံနေရသူတွေစခန်းကိုကျွန်တော်မသွားတော့ဘဲနဲ့နေပြီးတော့ကိုတန်းပြီးသွားခဲ့ရပါတယ်
။အဲ့ဒီလူအုပ်ဟာတကယ်တော့စားတဆောင်ကိုမစ္စတာကင်တာနိုက်စီလက်ရောက်ပေးခြင်းလို့ကာရာကိုဖွင့်ခိုင်းတာပြည်တွင်းကိုချခိုင်းတာလို့သူလည်းပြောတာကြားရပါတယ်ခင်ဗျာ
။ I don't have any information that might be something that is true. I cannot say. I can only describe the facts.
ကျွန်တော်ကတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာမှမပြောနိုင်ပါဘူး။ဘာတွေဖြစ်ပျက်ခဲ့တယ်ဆိုတဲ့အချက်လက်ကိုပဲကျွန်တော်ဖော်ပြနိုင်ပါတယ်။ဒီလိုမျိုးအကြမ်းဖက်မှုမျိုးကြုံရတာကတခြားကုလသမဂ္ဂဝန်ထမ်းတချို့နဲ့နိုင်ငံတကာဝန်ထမ်းတချို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်မှုတို့လည်းကြုံရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အလားတူကြုံရပါတယ်။နေပြည်တော်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အကြီးအကဲကိုတွေ့တော့သူကဒီဖြစ်ရအတွက်စိတ်မကောင်းဖြစ်ကြောင်းပြောပါတယ်။ကျွန်တော်ကတော့ရန်ကုန်လေစိတ်မှာကျွန်တော်လုံခြုံရေးအတွက်အာမခံချက်ပေးဖို့ပြောပါတယ်။ကျွန်တော်အဲ့ရောက်သွားတော့ရဲတွေပြည့်နှက်နေပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့အကြီးအကဲတော်မှရောက်နေပါတယ်။ဒီလိုမျိုးရန်ကုန်လေစိတ်မှာဆောင်ရွက်ပြီးတာကျွန်တော်ကျေနပ်ပါတယ်။ဒါပေမဲ့မိသီလာဖြစ်ရကတော့ဒီလိုမဟုတ်ခဲ့ပါဘူး
။ဒီဖြစ်ပျက်ခဲ့တဲ့ကိစ္စအတွက်မစ္စတာကင်တာနာကူစားပြုတဲ့ကုလသမဂ္ဂအနေနဲ့ရောမြန်မာနိုင်ငံအစိုးရအပေါ်တစုံတရာအရေးယူဆောင်ရွက်ဖို့ရှိပါလားခင်ဗျာ
။ No. This is something as I say that I have discussed with the Minister for Foreign Affairs with the Chief of Police.
မရှိပါဘူးမရှိပါဘူး။ဒါဟာကျွန်တော်အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနအတို့ရဲချုပ်တို့နဲ့ဆွေးနွေးတင်ပြခဲ့ခြင်းသာဖြစ်ပါတယ်။အခြေအနေကိုရှင်းပြဆွေးနွေးခဲ့ပြီးပါပြီ။ကျွန်တော်မျှော်လင့်တာကဒါဟာအစိုးရအနေနဲ့နားလည်သဘောပေါက်ရမယ်ကုလသမဂ္ဂတန်တမာတွေကိုသူတို့အကောက်အွယ်ပေးဖို့လူတွေဆိုတာတွေကိုသိထားရပါလိမ့်မယ်ဆိုတာပါ။နောက်ကိုဒီပြဿနာမျိုးမဖြစ်တော့တော့ဘူးလို့လည်းထင်ပါတယ်။မီဒီယာတွေအနေနဲ့လည်းဒီဖြစ်ရတစ်ခုတည်းကိုကွက်ပြီးတော့မကြည့်ကြစေချင်ပါဘူး။ဒီတစ်ချိန်ကျွန်တော်ဟာ၁၀ရက်ကြာကြာရောက်ခဲ့တာပါ။နေရာအများပြားကိုသွားပြီးတော့လူခွင့်ပြဿနာအများပြားကိုဖြေရှင်းပေးခဲ့ပါတယ်
။ဆိုတော့ထမေးချင်ပါသေးတယ်ကုလသမဂ္ဂအနေနဲ့ဒီကိစ္စကိုအရေးယူဆောင်ရွက်စရာရှိရောပါခင်ဗျာ။
Again, I just told you, this has been discussed by myself with the government in...
Now, this is what I'm talking about. I'm talking about this. This case is what I'm talking about. I'm talking about this. 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 I'm talking about this.
I'm talking about this. I'm talking about this. I'm talking about this.ရောက်ခဲ့တယ်အဲ့ဒီမှာမတရားဖန်ဆီးခံရတဲ့လူလျော်ကိုတွေ့တယ်လို့ဆိုပါတယ်ဆိုတော့မတရားဖန်ဆီးခံရတယ်လို့ပမခကင်တနာဘာကြောင့်ပြောနိုင်ပါသလဲတကယ်တော့တရားသလားမတရားသလားဆိုတာကတရားရုံးကဥပဒေတိုင်းစုံဖြားမဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
four people who have been working for an international NGO
ဒီဥပါဒီနိုင်ငံတကာ NGO တွေမှာနှစ်နဲ့ချီပြီးတော့လုပ်နေတဲ့ဝန်ထမ်း၄ယောက်ပါအခုလာပိုင်းကြမှာဝင်လုပ်နေတဲ့သူတွေမဟုတ်ကြပါဘူးသူတို့ကိုဘူးသီးတောင်ထောင်မှာဖမ်းဆီးထားတာဟာနိုင်ထက်စီးနင်းဖမ်းဆီးထားခြင်းဖြစ်တယ်လို့ပြောရတာအကြောင်းနှစ်ရရှိပါတယ်။ပထမတစ်ရက်ကတော့တရားဥပဒေနဲ့မကိုက်ညီတာတွေအများပြားတွေ့ရပါတယ်။ဥပမာဥပဒေကြောင်းအရရှင်းနေရှေ့ရနဲ့ခုခံချိပါခွင့်မရှိတာတပ်တွေတွေကိုပြန်လှန်စစ်မေးခွင့်မရတာဒါတွေပြင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေပြီးနှစ်လမှာနှိမ့်ပန်းနှိမ့်ဆက်ခံခဲ့ရတာတွေဖြစ်ပါတယ်။ဒုတိယကြောင်းရက်ကတော့တကယ်မဖြစ်ပျက်ခဲ့တဲ့ကိစ္စအတွက်သူတို့ဆွဲဆိုခံရတဲ့ကိစ္စပဲဖြစ်ပါတယ်။ ဒါကြောင့်မလို့သူတို့တွေကိုအများဆုံးလွှတ်ပေးဖို့အစိုးရကိုကျွန်တော်ထောက်ခံတင်ပြခဲ့ပါတယ
်။သူတို့ကအခုပြစ်ဒဏ်ချမှတ်ပြီလားခင်ဗျာ
။ Hey, have not been sentenced yet.
မချမှတ်သေးပါဘူ
း။သူတို့ကမြန်မာနိုင်ငံသားတွေဟုတ်ပါသလားခင်ဗျာ
။ Well, that's I don't know actually and I think that's not the point.
ဒါကတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ဒါကအရေးမကြီးပါဘူး။နိုင်ငံသားဟုတ်ဟုတ်မဟုတ်ဟုတ်သူတို့ဟာတရားမျှတမှုကိုခံစားထိုက်ပါတယ်။အခြေမြင့်ရှိတဲ့ကိစ္စတွေအတွက်သာဆွဲဆိုခံထိုက်ပါတယ်။အခြေမြင့်မရှိတဲ့ကိစ္စတွေအတွက်တရားဆွဲဆိုခြင်းမရှိသင့်ပါဘူး
။ဒါတွေကတော့အနာဘိုင်းတွေနဲ့ပတ်သက်တဲ့အပိုင်းလို့ဆိုတော့ဘာမှခင်နာနာခင်ဗျာ။အခုဆက်မေ့ချင်တာကတော့အယက်သားတွေနဲ့ပတ်သက်တယ်လို့ဆိုရပါလိမ့်မယ်။မိထီလာမှာဆန္ဒပြရတာဟာအယက်သားတွေကိုနှိုက်ကသိပ်ပြီးသဘောထားတင်းမှနေကြလို့လား။ဒါမှမဟုတ်တချို့ပြောနေကြသလိုအစိပ်ပိုင်းတစ်ခုခုကဒီလူတွေကိုအပြေးအမြောက်လုလိုက်လို့လားဆိုတာဘာမှခင်နာနာဘယ်လို
I cannot say that because that will be too much irresponsible. I don't have any grounds and I think that's not the main issue.
ဒါတော့ကျွန်တော်မပြောနိုင်ပါဘူး။ဒါကိုပြောလို့ရှိရင်သိပြီးတော့တာဝန်မဲ့ပြောရကြပါလိမ့်မယ်။ကျွန်တော်မှာအထောက်ထားအခိုင်အလုံလည်းမရှိပါဘူး။ဒါဟာအဓိကပြဿနာလည်းမဟုတ်ပါဘူး။အဲ့ဒီမျိုးကလူဖွဲ့စည်းကျွန်တော်ကိုလက်သင့်ခံနိုင်မခံနိုင်ဆိုတာလည်းအရေးမကြီးပါဘူး။ဒီဒေသမှာဘာကြောင့်ဘာသာရေးအုပ်စုချင်းအကြမ်းဖက်မှုဖြစ်တယ်လဲ။ဘလို့ကြောင့်ဒီပြဿနာဟာအသက်အိုးအိမ်တွေပျက်စီးပြီးတော့ဆုံးရှုံးစေခဲ့တယ်လဲဆိုတာတွေကအရေးကြီးပါတယ်။ဒါလို့ဖြစ်စေခဲ့တဲ့လှုံ့ဆော်မှုတွေ၊မုန်းတီးမှုတွေကိုကြော်လွှားနိုင်ရေးဟာဒီမြန်မာလူဖွဲ့စည်းအတွက်စိန်ခေါ်မှုဖြစ်နေပါတယ်။ဒါဟာအရေးကြီးဆုံးပြဿနာပါ။
မကြသေးခင်ကဆိုတော့အဲ့မှာကမ်ဘလူးမှာထပ်ပြီးတော့ဒီလိုဘာသာရေးအခြေခံတဲ့အကြမ်းဖက်မှုတွေဖြစ်တယ်ဆိုတာပမာကင်နာနာသိပါသလားခင်ဗျာ
။ I have left Myanmar a week ago and we have heard that some yesterday or the day after yesterday there were also some incidents in some other
ကျွန်တော်မြန်မာနိုင်ငံကပြန်ထွက်လာပြီးတော့မကြခင်မှာပဲကြံတချို့ဒေသမြို့နယ်တွေမှာအလားတူအကြမ်းဖက်မှုဖြစ်ရတွေပေါ်ပေါက်တာကြားရပါတယ်ကျွန်တော်လုံးဝမထီမတွေ့ခဲ့ရတဲ့ဖြစ်ရတွေပါဒါဟာအောက်ခြေအစစ်မှာရှိနေတဲ့ပြင်းထန်တဲ့ပြဿနာပါဒီအတွက်တာဝန်ရှိမှုအစင်းစင်းကိုလည်းတွေ့ရပါတယ်ပထမဆုံးကတော့ဒီအစိုးရအနေနဲ့တာဝန်မကင်းပါဘူးအစိုးရကဒီပြဿနာတွေကိုဘယ်လိုကင်တွယ်တယ်လဲတရားဥပဒေစိုးမိုးရေးကိုဘလို့ထိအကောင့်ထဲပေါ်နိုင်မလဲဆိုတာတွေပါနောက်တစ်ဆင့်တာဝန်မကင်းသူတွေကတော့ဘာသာရေးခေါင်းဆောင်တွေဖြစ်ပါတယ်ညဉ့်ညံ့စွာအတူရှင်တွဲနေထိုင်ရေးတရားဟောတဲ့မှာလဲနောက်တစ်ဆင့်တာဝန်ရှိသူကတော့မီဒီယာတွေဖြစ်ပါတယ်တကယ်အဖြစ်ပြက်မှန်တွေဘလို့မျိုးအသေးပဲဖွင့်ဆိုတင်ပြကြသလဲအမှန်တရားကိုဘလောက်ထင်ရှားနိုင်သလဲဆိုတာတွေပါဒါတွေဟာသိက္ခာအရေးကြီးပါတယ
်ဝေဖန်သူတချို့ကပြောကြပါတယ်ပမဟာကင်တာနာဟာမွတ်စလင်တွေဘက်ကဗက်လိုက်တယ်လို့ဆိုကြပါတယ်တချို့ကလည်းပမောဟကင်နာနာဟာမြမယဉ်ကျေးမှုကိုနားမလဲမြမရိုးရအစင်လာကိုသဘောမပေါက်မြမနိုင်ငံသမိုင်းကိုမသိဘူးအခုအဖြစ်အပျက်တွေပေါ်မှာအပေါ်ယံလောက်ပဲကြည့်ပြီးတော့မွတ်စလင်တွေဘက်ကရက်တည်နေတယ်လို့ပြောဆိုနေကြပါတယ်ပမောဟကင်နာနာဘာများပြန်ပြောခြင်းပါလဲခင်ဗျာ
I started the mandate in 2008 remember 2008 was just after the 2007 Saffron revolution where monks were killed detained ordinary people Buddhist Burmese people were killed and I arrived to Myanmar
ကျွန်တော်ဒီတာဝန်ကိုစတင်ထမ်းဆောင်တာ2008ခုနှစ်ကလေးကဖြစ်ပါတယ်အဲ့ဒီအချိန်ဟာ2000ရွှေဝါရောင်တော်လှန်ရေးဖြစ်ပြီးတော့နောက်တစ်နှစ်ဆိုတာကိုလည်းမမေ့သင့်ပါဘူးတန်ဃာတော်တာမန်ရတားဗုဒ္ဓဘာသာမြန်မာတွေအသက်ခံခဲ့ရပြီးကာလပါအဲ့ဒီ2008မှာရောက်လာတော့ကျွန်တော်ဟာဖိနှိပ်ခံရတဲ့သူတွေအားလုံးအတွက်ခုခံကာကွယ်မှုတွေစလုပ်ပါတယ်အဲ့ဒီအချိန်ကစပြီးတော့ဒီနေ့အထိကျွန်တော်ဟာအဖိနှိပ်ခံလူအတိုင်းဝိုင်းအားလုံးအကျိုးအတွက်ဆောင်ရွက်ခဲ့တာပါဒါကြောင့်မလို့မြန်မာပြည်သူတွေအနေနဲ့ကျွန်တော်ဘာတွေလှုပ်ဆောင်ခဲ့တယ်ဆိုတာကိုမှန်မှန်ကန်ကန်သုံးသပ်နိုင်ကြဖို့ကျွန်တော်မျှော်လင့်ပါတယ်။ဒါဟာမနှစ်ကမှစပြီးတော့လုပ်ခဲ့တာမဟုတ်ပါဘူး။ဒါဟာကျွန်တော်ရဲ့ရည်ရည်ချက်ပါ။နောက်တစ်ခုကကျွန်တော်ဟာတောင်အာဖရိကတိုက်သားပါ။အာဂျင်တီးနားနိုင်ငံသားပါ။ကျွန်တော်တို့အာဂျင်တီးနားမှာမွတ်စလင်အတိုင်းဝန်းလည်းမရှိပါဘူး။ဗုဒ္ဓဘာသာအတိုင်းဝန်းလည်းမရှိပါဘူး။ဒါကြောင့်ကျွန်တော်အနေနဲ့ဒီပြဿနာတွေမှာတစ်ဖက်ဖက်ကိုဘက်လိုက်ဆောင်ရွက်စရာအကြောင်းလုံးဝမရှိပါဘူး။မြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေလဲဆိုတာကုလသမဂ္ဂအဖွဲ့ဝင်ဖြစ်ကြတဲ့နိုင်ငံတကာအတိုင်းဝန်းသိအောင်တင်ပြပေးဖို့သာဖြစ်ပါတယ်။လူအတိုင်းဝိုင်းတွေအားလုံးခံစားနေရတဲ့ဒုက္ခတွေကိုအာရုံစက်ရပါတယ်။ကျွန်တော်ရန်ကုန်လေစိတ်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုကြည့်လို့ရှိရင်ခင်ဗျားတွေ့ပါလိမ့်မယ်။ပြီးခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရခိုင်လူအဖွဲ့စည်းဘယ်လိုမျိုးဒုက္ခတွေရောက်ရတယ်၊ဘယ်လိုနစ်နာခဲ့ရတယ်၊သူတို့အတွက်ဘယ်လိုမျိုးဖွံ့ဖြိုးရေးတွေလိုအပ်တယ်လဲ။နောက်တရားစတာမျှဝေခံစားခွင့်ရတဲ့နယ်ဆိုတာကိုအလေးထားတင်ပြထားတာတွေ့ရပါလိမ့်မယ်။အလားတူစွာပဲပြီးခဲ့တဲ့9နှစ်လုံးကျွန်တော်ဟာမြန်မာပြည်ကလူအတိုင်းဝိုင်းတွေအားလုံးအတွက်ဒါမျိုးတွေလှုပ်ဆောင်ခဲ့တယ်ဆိုတာထပ်ပြီးတော့ပြောလိုပါတယ်။ကရင်ပြည်နယ်ကချင်ပြည်နယ်အားလုံးမှာဒီတစ်ချိန်မှာဆိုလို့ရှိရင်အရင်ကုလသမဂ္ဂရဲ့ဘေးရာရှိကြီးကမှမတွားခဲ့ဘူးတဲ့ချင်းပြည်နယ်ကိုပါကျွန်တော်ရောက်အောင်တွားခဲ့အောင်